အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်တဲ့နရိန္ဒရာမိုဒီရဲ့တနင်္လာနေ့မှာကျင်းပမယ့်ဝန်ကြီးချုပ်ကျန်းသစ္စာကျင်းဆိုပွဲကိုပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရစ်တက်ရောက်မယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။အခမ်းအနားတက်ရောက်ဖို့အတွက်အိန္ဒိယအစိုးရကပြီးခဲ့တဲ့သတင်းပတ်မှာပဲလှမ်းပြီးတော့ဖိတ်ကြားတယ်လို့မစ္စတာရှရစ်ရဲ့ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်သွားပါတယ်။ပြိုင်ဘက်နှစ်နိုင်ငံကြားမှာအိန္ဒိယဝန်ကြီးချုပ်ရဲ့ကျန်းသစ္စာကျင်းဆိုပွဲကိုပါကစ္စတန်ခေါင်းဆောင်တက်ရောက်တာဟာဒါပထမအဆုံးကျင်းဖြစ်မှာပါ။အခုလိုလာရောက်မှုဟာလေအိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးလမ်းသစ်ရဲ့အထိမ်းအမှတ်ဖြစ်တယ်လို့မစ္စတာမိုဒီရဲ့အနိုင်ရဘာရာတီးယားဂျနတာပါတီပြောခွင့်ရသူပရာကက်ရှ်ဂျာဗာဒက်ကာကသတင်းထုတ်တွေကိုပြောပါရယ်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံမတည့်ကြတာကာလအတော်ကြာခဲ့ပြီဖြစ်ပြီးတော့ဗြိတိသျှလက်အောက်ကနေ1948ခုနှစ်မှာလွတ်လပ်ရေးရပြီးနောက်ပိုင်းဒီနှစ်နိုင်ငံကြားမှာစစ်ပွဲ၃ချိန်ဖြစ်ခဲ့ပြီးပါပြီနျူကလ িয়ার လက်နက်အသီးသီးပိုင်ဆိုင်တဲ့သူတို့နှစ်နိုင်ငံရဲ့ဆက်ဆံရေးဟာပါကစ္စတန်အခြေစိုက်စစ်သွေးကြောတွေရဲ့လက်ချက်ဆိုပြီးတော့အပြစ်တင်ကြတဲ့2008ခုနှစ်မော်မိုင်းမြို့တိုက်ခိုက်မှုဖြစ်ပွားပြီးကတည်းကအထူးပို့ပြီးတော့တင်းမာနေကြတာဖြစ်ပါလိမ့်ရှင်